်နေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားတဲ့လွှတ်တော်ကိုယ်စားလှယ်လောင်း6189ယောက်ကိုရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်းအရေးချင်းသတ်မှတ်ချက်တွေနဲ့ညီမညီစည်းစစ်နေတာအခုဆိုရင်10ရက်ရှိပြီဖြစ်ပါတယ်။ပြောင်းစုရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်းလျှောက်လာတွေကိုစည်းစစ်နေရမှာလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်ခွင့်ရှိတဲ့သတ်မှတ်ချက်တွေနဲ့မညီလို့ဆိုပြီးစစ်ဆေးခံနေရသူနဲ့ကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချခံထားရသူစုစုပေါင်း10ယောက်လောက်ရှိနေပါတယ်။ဒါဆိုရင်ပြောင်းစုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်လောင်းအရေးချင်းသတ်မှတ်ချက်တွေကဘာတွေပါလဲ။ပြည်သူလွှတ်တော်နဲ့တိုင်းနေသားကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်ရွေးချယ်ခံမယ်ဆိုရင်ကိုယ်စားလှယ်လောင်းတစ်ဦးဟာအနည်းဆုံးအသက်25နှစ်ရှိရမယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံမယ်ဆိုရင်တော့အသက်30ရှိရမှာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာတစ်ဆက်တည်း10နှစ်အခြေကျနေထိုင်ခဲ့သူတွေဖြစ်ရမယ်။မိဘနှစ်ပါးကလည်းနိုင်ငံသားတွေဖြစ်ရမယ်။မဲပေးခွင့်ရှိသူအစည်းအဝေးပါဝင်သူတွေဖြစ်ရမယ်လို့သတ်မှတ်ထားပါတယ်။ရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာအဲ့ဒီသတ်မှတ်ချက်တွေနဲ့ညီဖို့အရေးကြီးတယ်ဆိုတာကိုပြောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုရှင်းပြပါဗျ။
အရေးကြီးတာတော့မြန်မာနိုင်ငံအတွင်းမှာတစ်ဆက်တည်းမနေဘူးလေ။ဆယ်နှစ်တစ်ဆက်တည်းရှိရမှာကိုလို့တော့လည်းပဲအစိုးရခွင့်ပြုချက်နဲ့နိုင်ငံပြန်ပါမှာတော့အလုတ်လုတ်နေရင်တော့ဒါတစ်ဆက်တည်းနေတယ်လို့မှတ်ရမှာပေါ့။နောက်ပြီးတော့အဲ့ဒီနိုင်ငံသားမိဘနှစ်ပါးကနေမွေးတဲ့လူဖြစ်ရမှာပေါ့လေ။အခုတော့နိုင်ငံသားမိဘနှစ်ပါးဖြစ်နေတယ်ပေါ့လေ။တို့တော့သူမွေးတဲ့အချိန်ကမဖြစ်သေးဘူးဆိုရင်တော့ဘာမုံဘူးပေါ့တော့။သူမွေးပြီးမှတရက်နှစ်ရက်နေမှာနိုင်ငံသားဖြစ်တယ်ဆိုတော့ဘာမုံတော့ဘူးပေါ့။တက္ကနာချက်ကလည်းပဲဟိုပြည်သူလွတ်တော်နဲ့တိုင်းရိုက်လွတ်တော်ဆိုအသက်25နှစ်ပြည့်ရမှာပေါ့။မျိုးသားလွတ်တော်ဆိုအသက်30ပြည့်ရမှာပေါ့။အဲ့ဒါလေးတွေပေါ့နော်။အဓိကတော့အဲ့ဒါလေးတွေ
ရွေးချယ်ခံပိုင်권မရှိသူတွေကတော့နိုင်ငံသားအစိုးရရဲ့လက်အောက်ခံအထောက်ပံ့ယူထားသူလူမွေးအဖြစ်ကြီးညာခံထားရသူစိတ်ပေါ့တော့သူဘာသာရေးကိုအကြောင်းပြပြီးမဲပေးဖို့ဒါမှမဟုတ်မဲမပေးဖို့ချင်းချောက်သူသာသနာဝန်ထမ်းနိုင်ငံဝန်ထမ်းနိုင်ငံတော်ပိုင်းငွေကြေးမြေအိမ်အဆောက်အုံရင်းပစ္စည်းစတာတွေကိုရယူသုံးဆွဲနေသူဧည့်နိုင်ငံသားနိုင်ငံသားပြုခွင့်ရသူနိုင်ငံသားအဖြစ်ခံယူထားသူမတရားအသိအဖြစ်ကြီးညာခံထားရတဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်နေသူတွေဖြစ်တယ်လို့ကော်မရှင်ကကြေညာထားပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကနေစစ်ဆေးခံနေရပြီးပယ်ချခံရသူတွေထဲမှာဗုဒ္ဓတော်မျိုးနဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်လောင်းဦးရွှေမောင်ရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဒေါက်ခင်ခင်လွင်မန္တလေးတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာဝင်းမြင့်ရှမ်းပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဦးရင်မျိုးတို့ပါဝင်ပါတယ်။သူတို့ရဲ့မိဘတွေဟာသူတို့ကိုမွေးဖွားစဉ်ကနိုင်ငံသားမဖြစ်သေးဘူးဆိုတဲ့အချက်နဲ့ညှိစွန်းနေတာပါ။ဦးရွှေမောင်ဟာပြီးခဲ့တဲ့2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပြီးလက်ရှိလွှတ်တော်ကိုယ်စားလှယ်အဖြစ်ရပ်တည်နေသူဖြစ်ပါတယ်။သူ့ကိုအခုလိုကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချတာဟာရှေ့နောက်မညီဘူးလို့ဦးရွှေမောင်ကပြောပါတယ်။
ကျွန်တော်ကပြောချင်တာကကျွန်တော်လက်ရှိတရားဝင်လွှတ်တော်ကိုယ်စားလှယ်2010တုန်းကကျွန်တော်ရွေးကောက်ပွဲဝင်တုန်းကအဲ့လိုပဲအလားတူကံကွက်မှုတွေရှိခဲ့တယ်အဲ့တော့ခရိုင်လောက်ဝကလည်းကျွန်တော်တို့ကို pass ပေးခဲ့တယ်ပြင်းနေလောက်ဝကနေနဲ့လည်း pass ပေးခဲ့တယ်ကျွန်တော်လေ့လာသိရတာကတော့ကျွန်တော်နေပြည်တော်မှာရှိတဲ့လောက်ဝကရုံးချုပ်ကလည်းကျွန်တော်ပါဝင်ကျွန်တော်မိဘနှစ်ပါးလုံးကနိုင်ငံသားဖြစ်တဲ့ဆိုပြီးတော့ pass ဖြစ်တာပါနော်အဲ့တော့ pass လို့ပဲကျွန်တော်ယနေ့ဖြစ်ပြည်သူ့တော်ကိုယ်စားလှယ်တာဝန်ကိုတန်းဆောင်နေတာ။ဒါတော့ကိုက9နှစ်တော့မပြည့်သေးဘူး2015မှာရွေးကောက်ပွဲမဝင်ရသေးဘူးရှောက်လွတ်တင်တာပဲရှိသေးတယ်။ကျွန်တော်ရဲ့မိဘနှစ်ပါးကနိုင်ငံတော်ကိုကူလို့ဒီလိုပြောတဲ့ဟာဒီရှင်းတော့မရေတဲ့ကိစ္စဖြစ်တယ်
။ကိုယ်စားလှယ်လောင်းရည်ချင်းသတ်မှတ်ချက်တွေထဲမှာမိဘနှစ်ပါးဟာနိုင်ငံသားဖြစ်ရမယ်ဆိုတဲ့ကန့်သတ်ချက်ကိုအဓိကညှိစွန်းပြီးကန့်ကွက်ခံရတာများတယ်လို့သိရပါဗျ။ပြီးခဲ့တဲ့2010နဲ့2012ရွေးကောက်ပွဲတွေမှာလည်းအလားတူအခြေအနေမျိုးတွေကြောင့်ပယ်ချခံရတာတွေရှိခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်လောင်းအရေးချင်းသတ်မှတ်ချက်တွေရွေးကောက်ပွဲဥပဒေတွေဟာတင်းကြပ်လွန်းနေဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်ရှင်။နိုင်ငံသားမိဘနှစ်ပါးကမွေးဖွားသူဖြစ်ရမယ်ဆိုတဲ့ကန့်သတ်ချက်အပေါ်တရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်အောင်ကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့လေးလာမြည်သလောက်ကတော့အဲ့ဒီလိုအမျိုးတွေကတော့နိုင်ငံတကာစံချိန်စံညွန်းနဲ့တိုက်ညီတယ်လို့မဆိုနိုင်ဘူး။မွေးဖွားစဉ်ကာလဆိုတော့လဝကဟောမပုံတည်နေဘူးဘယ်လောက်များထုတ်ပေးခဲ့လို့လဲနော်တချို့မျိုးနေဒီမှာရွာလုံးကျမပုံတည်မရှိသေးတဲ့ဗမာလူမျိုးဗုဒ္ဓဘာသာဝင်အစ်စ်တွေအများကြီးရှိတယ်အဲတော့မပုံတည်ကိုထုတ်ပေးတဲ့အခါမှာလဝကတွေကကြံ့ကြာနေတာတွေရှိတယ်တချို့ကပေးတာသွားရောနိုင်ငံသားကပြရမှာတော့ဘူးအဲတော့သူ့မိဘနှစ်ပါးဟာနိုင်ငံသားဖြစ်မဖြစ်ဆိုတာအဲ့ဒီတုန်းကလဝကတွေကမပုံတင်ကိုတုတ်ပေးတာမှမဟုတ်ပဲနော်အဲ့ဒီပုံမှာမူတည်ပြီးတော့လုပ်မယ်ဆိုရင်တော့ဒါရွေးကောက်ပွဲဆိုင်ရာညှပ်မှုတစ်ခုလိုပဲပြောရမှာပဲ
ရွေးကောက်ပွဲကော်မရှင်ကပယ်ချတယ်ဆိုတာမှာနှစ်ပိုင်းရှိပါတယ်ရွေးကောက်ပွဲမကျင်းပခင်လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကနေပယ်ချတာရှိသလိုရွေးကောက်ပွဲကျင်းပပြီးကိုယ်စားလှယ်အဖြစ်ရွေးချယ်ခံရပြီးနောက်မှာလည်းအရေးချင်းပြည့်ရွံ့နေဆိုပြီးပယ်ချခံရနိုင်ပါတယ်ပယ်ချခံရသူတွေဟာလည်းလွှတ်တော်သက်တမ်းတစ်ခုဒါမှမဟုတ်တက်တန်းနှစ်ခုမှရွေးကောက်ခံခွင့်မရှိတော့သလိုဘယ်ရွေးကောက်ပွဲမှာမှဝင်ရောက်ရှင်ပြိုင်ခွင့်မရှိတော့မှမျိုးလည်းရှိပါတယ် ကိုစလလောင်းတယောက်ဟာသူ့ကိုမွေးဖွားစဉ်ကမိဘနှစ်ပါးဟာနိုင်ငံသားမဖြစ်သေးဘူးဆိုတဲ့အချက်နဲ့ညှီဆွန်းလို့ကိုစလလောင်းအဖြစ်ကနေပယ်ချခံရရင်တော့နောင်ဘယ်ရွေးကောက်ပွဲမှာမှရှင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူး။ဒါအပြင်ကိုစလေဖြစ်ပြီးနောက်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုနဲ့ပြစ်ဒဏ်ခံရတဲ့သူတွေဟာလည်းနောင်ဘယ်ရွေးကောက်ပွဲမှာမှဝင်ရောက်ခွင့်ရတော့မှာမဟုတ်ပါဘူး။ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးချိန်မှာကိုစလလောင်းတယောက်ဟာငွေကျပ်300ထက်မပိုတဲ့ငွေကြေးကိုအသုံးပြုနိုင်တယ်လို့ကော်မရှင်ကသတ်မှတ်ထားပါတယ်။အဲ့လိုအသုံးပြုခဲ့တဲ့ငွေကြေးစည်းရုံးကိုလည်းကော်မရှင်ထံပြန်ပြီးရှင်းလင်းတင်ပြပေးရမှာပါ။အဲ့ဒီအချက်ကိုမလိုက်နာနိုင်ဘူးဆိုရင်တော့ရွေးကောက်ခံရပြီးကိုစလေဖြစ်သွားချိန်မှာတော့အရေးချင်းပြည့်ရွေးနေဆိုပြီးကိုစလေအဖြစ်ကနေဆက်လက်ရည်တည်ခွင့်မရှိတော့ကြောင်းကြေညာခံရမှာဖြစ်ပါတယ်။အဲ့လိုကြေညာခံရသူတွေဟာနောက်လွှတ်တော်သက်တမ်းတစ်ခုအတွက်ရွေးကောက်ခံခွင့်မရှိတော့ပါဘူး။ဒါအပြင်ရွေးကောက်ပွဲမှာအကြမ်းဖက်တာ၊ချိန်ချောက်တာ၊မလျော်ဩဇာသုံးတာ၊လက်ပေးလက်ယူတာ၊မဲဘုံတွေနဲ့ကြိုတင်မဲတွေကိုဖျက်ဆီးတာ၊မဲမတမာမှုတွေလုပ်တာ၊စတဲ့လုပ်ရက်တွေကိုရွေးကောက်ပွဲဆိုင်ရာပြစ်မှုတွေအဖြစ်သတ်မှတ်ပြီးငွေဒဏ်ကျပ်တသိန်းနဲ့ထောင်ဒဏ်တစ်နှစ်ချမှတ်ခံရနိုင်ပါတယ်။အဲ့လိုပြစ်ဒဏ်ချမှတ်ခံရသူတွေဟာလည်းလွှတ်တော်သက်တမ်းနှစ်ခုမှဝင်ရောက်ရှင်ပြန်ခွင့်ရတော့မှာမဟုတ်ပါဘူး။ရွေးကောက်ပွဲမတိုင်ခင်ကိုစလေလောင်းအဖြစ်ကနေပယ်ချခံရတယ်ဆိုရင်သူ့ပါတီဟာအဲ့ဒီမဲဆန္ဒနည်းမျှတွေအတွက်ကိုစလေလောင်းကိုပြန်လည်အစားထိုးလို့မရတာကြောင့်ဆုံးရှုံးမှုတွေရှိနိုင်ပါတယ်။လွှတ်တော်ကိုစလေဖြစ်သွားပြီးနောက်မှာလည်းအနိုင်ရရှိထားရကနေပယ်ပြတ်သွားနိုင်တဲ့အတွက်နစ်နာမှုတွေရှိလာမှာဖြစ်ပါတယ်ရှင်။